လာအိုအစ်မြက်ရာရှိကြီးတွေအပါအဝင်လူ20လောက်လိုက်ပါသွားတဲ့လာအိုစစ်တပ်လင်းရဲတစင်နိုင်ငံမြောက်ပိုင်းမှာစနေနေ့အစောပိုင်းကပြက်ချခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။လေရင်ပြက်ချမှုမှာလာအိုကာကွယ်ရေးဝန်ကြီးအဖြစ်နဲ့တာဝန်ယူထားသူဒုတိယဝန်ကြီးချုပ်ဘိုချုပ်ဒေါ်အန်ချေဖီချစ်တည်ဆုံသွားကြောင်းလည်းအတည်ပြုပါရယ်။မြို့တော်ဗီတန်ရဲ့မြို့တော်ဝင်လည်းလေရင်ပြက်ချမှုမှာပါဝင်ပြီးတည်ဆုံခဲ့တယ်လို့ VOA လာအိုဌာနကပြောပါရယ်။လင်းပြချမှုအတွင်းအ ਨੇ ဆုံးလူ3ဦးလောက်အသက်ဘေးကလွတ်မြောက်ခဲ့တယ်လို့တချို့သတင်းတွေကပြောပေမဲ့လို့လည်းလင်းပြချမှုမတော်တဆမှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်ကတော့အနည်းငယ်ပဲထုတ်ပြန်ထားပါသေးတယ်။အရာရှိတွေနဲ့တခြားလူတွေလိုက်ပါစီးနှင်းလာတဲ့ရုရှားလို့ Antonov An-74-300 လေးဟာအရင်လာအိုဘရင်တပ်ဖွဲ့တွေစီကနေအယိုးအိုးများလွင်ပြင်ဒေသလွတ်မြောက်ခဲ့တဲ့အထင်းမှအခမ်းအနားတက်ရောက်ဖို့တွားရောက်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရရှင်။